လက်ရှိ COVID-19 ရဲ့ရိုက်ခတ်မှုကြောင့်မြို့နယ်တွေရက်ကွက်တွေအတွင်းမှာဖွင့်လှစ်ထားတဲ့ပုဂ္ဂလိကပြင်ပစည်းကမ်းတွေမှာစစ်ကူတာဖို့အခက်အခဲတွေနဲ့ကြုံရရတဲ့ပတ်သက်ပြီးတင်ပြပေးချင်ပါတယ်။ COVID-19 ရောဂါပိုးရှိသူတွေနဲ့ထိတွေ့ခဲ့လို့ပုဂ္ဂလိကစည်းကမ်းကဆရာဝန်အချို့ကိုတီးခြားစောင့်ကြည့်နေရတဲ့အခြေအနေတွေဖြစ်ပြီးတဲ့နောက်စည်းကမ်းတွေတော်တော်များများစိုးရိမ်မှုတွေရှိလာပြီးပိတ်လိုက်ကြတာတွေရှိခဲ့ပါတယ်။ဒါကြောင့်တာမန်နေမကောင်းတာမျိုးနဲ့တခြားယောဂသည်တွေအတွက်ဆရာဝန်တွေနဲ့တွေ့ဆုံဖို့အခက်အခဲတွေတွေ့နေရတာပါဒီအချိန်ဒီမှာမြန်မာနိုင်ငံဆရာဝန်အသင်းကတော့ကိုယ်ပိုင်စည်းကမ်းတွေလိုက်နာဆောင်ရွက်ဖို့ညွှန်ကြားချက်တွေထုတ်ပြန်ခဲ့ပါတယ်အဓိကကတော့ဆရာဝန်တွေကုကူကူကာကွယ်ရေးအပြင်စည်းကမ်းကနေတခြားလူနာတွေကိုပါယောဂပိုးမကူဆက်နိုင်အောင်ပါမြို့နေရက်ကွက်တွေမှာရှိနေတဲ့အထွေထွေယောဂကူစည်းကမ်းတွေမှာအဖျားရှိသူတွေကိုတီးတန့်ကုသပေးနိုင်ဖို့အခက်အခဲတွေရှိနေပြီးအခုလိုအချိန်ဒီဟာအထွေထွေယောဂကုတ္တရေးဆရာဝန်တွေအတွက်စိန်ခေါ်မှုတရက်ဖြစ်နေတယ်လို့အထွေထွေယောဂါကူဆရာဝန်တဦးဖြစ်တဲ့ဒေါက်တာမြင့်ကပြောပါတယ
်။အခုကိုဗစ်ကာလမှာကျွန်တော်တို့ဒီဆရာဝန်တွေသိနေတာကနာစီးမှချောင်းဆိုးမှဖျားမှမဟုတ်ဘဲနဲ့ဘာလက္ခဏာမှမပြဘဲနဲ့လူတွေမှာလူတွေယောဂါတွေရှိနေတာပေါ့နော်။ဒီအခါကျတော့ကျွန်တော်ဆရာဝန်တော်များများကဟိုနေပုပ်ကြီးကဆေးကန်းဆရာဝန်လေးတွေကနိုင်ငံတကာလို့အစိုးရထောက်ပံ့တာမဟုတ်ဘူးကိုယ့်ဟာကိုယ်ချင်းညှိထားတာအဲ့တော့သူ့စည်းကမ်းမှာလာပြီးတော့လူနာကကိုယ်ကူးသွားမှာတခုကိုယ်ကူးသွားလို့ရှိရင်ကိုယ်ကကွာရန်တင်းဖြစ်ခံရရမှာတခုအဲ့လိုစိတ်ပူပြီးတော့ဆရာဝန်တွေတော်တော်များများကစည်းကမ်းပိတ်ပယ်ရတယ်ပုံကြည့်အနေအားတိုင်းမှာပုဂ္ဂလိကဆရာဝန်တွေကိုအစိုးရရဲ့အဲကူနာဝန်တန်းတွေလိုမျိုးပေါ့နော်ပူပေါင်းတဲ့အဖွဲ့တွေတစ်ဖွဲ့သုံးဖို့ပူပေါင်းတဲ့စနစ်လေးတစ်ခုနဲ့သူတို့ကအသိမှတ်ပြီးပြီးသူတို့ကဘယ်လိုသိသိဘယ်လိုလုပ်ရမလဲဆိုတာမျိုးလေးကိုအစိုးရဖန်တီးပေးတော့အကောင်းဆုံးလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ကိုဗစ် -19 ပိုးတွေ့လူနာကိုကုသပေးပြီလို့ဆရာဝန်ကိုယ်တိုင်14ရက်တာစောင့်ကြည့်မှုခံယူရတာစည်းကမ်းပိတ်ခံရတာတွေရှိတာကြောင့်အထွေထွေယောဂကုသရေးဆရာဝန်တွေဟာစည်းကမ်းထိုင်ဖို့ကြောက်ရွံ့တာတွေရှိလာတယ်လို့ဒေါက်တာမြင့်ကပြောပါတယ်။ဒီလိုစည်းကမ်းတွေအတွက်ကျမရေးဝန်ကြီးဌာနအနေနဲ့အကူအညီတွေပေးဖို့လိုအပ်တယ်လို့လည်းသူကပြောပါတယ်
။အဲ GB တွေကိုအစိုးရကအစိုးရဝန်ထမ်းဆရာဝန်တွေလိုပဲသဘောထားပြီးတော့ရှိရနေပြီးတော့ကျွန်တော်တို့တိုက်စစ်တိုက်မှုတွေပေါ့နော်အဲ့ဒီလူတွေအတွက်ကိုလိုအပ်တဲ့စည်းကမ်းတွေတော့အလူခံနေပါ GB တွေပြုံးနေလိုက်စုပြေကျွန်တော်အလူခံနေ PP ရမယ်ပေါ့သူတို့ PP မဟုတ်တော့ level 2ပေါ့တော့မရှင်ပြော N95 ရမယ်ပေါ့အဲ့လိုမျိုးတွေလုတ်ပေးရင်တော့ခြေကနေပြန်ဖွင့်လာလိမ့်မယ်လို့ယူဆတယ်အဲ့တော့အစိုးရကဒါတွေကို volunteer တွေကိုအသုံးချမယ်ဆိုတော့ခြေထားမှာဘာမှကျွန်တော်တို့အကြောင်းမပြန်သေးဘူးအဲ့တော့ချက်သေးအောင်ဖောက်ကူပြီး GB ပြပုဂ္ဂလိကရောက်နေတဲ့ဆရာဝန်တွေကပြောတယ်ကျွန်တော်ပြောတာမြို့နယ်တိုင်းမြို့နယ်တိုင်းမှာ GB ရှိတယ်ဒီလူတွေကိုမြို့နယ်တွေထောက်ကူထူတဲ့ community မှာဘလို့ပို့ဦးလေးဆိုတာတောင်းကိုခွဲဦးပေးမယ်။ကျမကြီးပညာပေးခိုင်းလို့ပေးမလား။ကျွန်တော်အပြင်ပမှာသွေးချေသေးပုံချိန်နေဆိုပြီးမို့ဒီနေ့ဒီအစိုးရကဒီတပ်ဖို့တခုကိုမဖွဲ့စည်းသေးဘူး။ဒီလိုများအလိုဖွဲ့စည်းလိုက်ရင်ချီဆက်ကပြထားတဲ့ GDP အောင်လည်းဝမ်းသာမယ်။သူတို့တို့လည်းထောက်ကူပေးမယ်
။လက်ရှိမြန်မာနိုင်ငံမှာကိုဗစ်ကူးစက်ခံရတဲ့ကျန်းမာရေးဝန်ထမ်း10ဦးရှိနေပြီးအသွားအလာစောင့်ကြည့်ကန့်သက်ခံရတဲ့ကျန်းမာရေးဝန်ထမ်းအယောက်100ကျော်ရှိတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနဘက်ကထုတ်ပြန်ထားပါတယ်။ဒီထဲမှာပြင်ပစီကန်းထိုင်တဲ့ဆရာဝန်တွေလည်းပါဝင်ပါတယ်။ COVID-19 ကူးစက်ခံရတဲ့ဝေဒနာCOVID-19 ကူးစက်ခံရတဲ့ဝေဒနာတွေကိုစိတ်ကူတပေးမိတဲ့အတွက်အသွားလာစောင့်ကြည့်ခံရသူအထွေထွေယောဂကူဆရာဝန်ဒေါက်တာဇေတူအောင်ကတော့လက်ရှိအထွေထွေယောဂကူဆရာဝန်တွေကြုံနေရတဲ့အခက်အခဲနဲ့ပြင်ပစည်းကမ်းတွေရင်ဆိုင်နေရတဲ့အခက်အခဲကိုခုလိုပြောပြလာခဲ့ပါတယ်
။ကာလကာလပြီးဆိုရင်တော့ဒီလိုပုံစံနဲ့ဈေးကူမယ်ဆိုတော့အခက်အခဲတော်တော်ဒီတော့နည်းတော့မလို့ယူဆပါတယ်ဗျ။မရှိဘူးတော့ဆိုတော့ဟိုရှိရောရှိနိုင်တယ်။ဘာလို့လဲဆိုတော့ဥမာကျွန်တော်အခုနောက်တစ်လနှစ်လဆိုရင်ကျွန်တော်မိုးရင်းရောက်ပြီဗျ။မိုးရင်းရောက်ပြီဆိုရင်မိုးရင်းရောက်ကြားတဲ့လူတွေနဲ့အဲ့ဒီပေါ့နော်ကိုဗစ်ကြောင့်ဖြားရတယ်အကုန်လျှော်လာနိုင်တယ်။အဲ့လိုမျိုးကြာရင်ကျွန်တော် GDP နဲ့ဒီပေါ့နော်ဖြားရတာအကုန်လုံးကိုဗစ်ကိုလွှတ်မယ်ဆိုရင်လည်းကျွန်တော်ဒီကနေ့မှာပေါ့နော်ဒီလိုကူရတဲ့ပမာဏလည်းနေရနိုင်တာပေါ့နော်။နောက်ထပ်ပြီးတော့လိုအပ်တဲ့အရာကြီးမှန်ကြမယ်တော့ထင်ပါတယ်။နေရာကျင်းတဲ့ GDP ဈေးကနေစက်ဖွဲ့ဖို့အခက်အခဲရှိမယ်။အငားတည်ပြရပြီးဆိုရင်ခင်ရှင်ကခုမပြူဆိုရင်အခက်အခဲရှိမယ်။ဒါတွေကကျွန်တော်အမြင်ပေါ့နော်
။မြန်မာနိုင်ငံမှာ COVID-19 ရောဂါနောက်ထပ်ကူးစက်သူတွေတိုးလာနေတာကြောင့်စုစုပေါင်းရောဂါကူးစက်ခံရသူဥယေဟာအယောက်140နီးပါးရှိသွားပြီဖြစ်ပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေတရင်ပေးပို့ထားတာဖြစ်ပါတယ်။